ကျမဆုမမရှင်မြန်မာနိုင်ငံမှာတနည်းကိုတန်တရားရှိသူလူ1000ခွဲဝင်းကျင်ထိဓာတ်ခွဲနမူနာယူဆန့်သက်နေပြီးကိုဗစ် -19 ရောဂါပိုးဓာတ်ခွဲတွေ့ရှိသူကတနည်းကို1000ကျော်ထိတိုးလာနေပါတယ်။ဒီအတွက်ရန်ကုန်မြို့ကဆေးရုံတချို့ကိုကိုဗစ်ကူးသရေးဌာနတွေဖြင့်ပြောင်းလဲဖွင့်လှစ်နေတဲ့အကြောင်းပြောပြပေးမှာပါ။ကမ္ဘာကရောဂါကိုဗစ် -19 ရောဂါပိုးအချိန်တိုတိုနဲ့အဖြစ်မြန်မြန်သိရှိနိုင်အောင်ဓာတ်ခွဲဆန့်သက်မှုတွေတိုးပြီးလှုပ်ဆောင်နေတယ်လို့ကျန်းမာရေးဝန်ထမ်းတွေအပါအဝင်တန်တရားလူနာတွေကိုသတ်မှတ်အုပ်စုတွေခွဲပြီးစီမံချက်နဲ့စစ်ဆေးနေတာပါ။အော်တိုဘာလ၈ရက်နေ့ကလူ12000ဆစ်ခဲ့တာမှာတော့လူ1000ဝန်းကျင်တွေ့ခဲ့ပါတယ်။မနေ့ကတော့စံချိန်တင်လူပေါင်း 15,300 ကျော်ဆစ်ခဲ့တာမှာတော့ယောဂပိုးရှိသူက1462ဦးထိဓာတ်ခွဲတည်ပြူနိုင်ခဲ့ပါတယ်။ဒါကြောင့်ယောဂလက္ခဏာပြင်းထန်ပြီးတော့နောက်ခံယောဂဝေဒနာတွေပါဆူဆူဝါဝါခံစားနေရတဲ့ကိုဗစ်လူနာတွေအတွက်အရေးပေါ်ကျန်းမာရေးစောင့်ရှောက်ပေးနေပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနကွင်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်
။ကိုစစ်ဆေးနိုင်တဲ့နှောင်းကတော့အရင်အားဆာလို့ရှိရင်တော့3000လောက်များလာတယ်လို့ပြောလို့ရတာပေါ့နော်။မနေ့ကတော့ပိုးစစ်ဆေးနိုင်မှုကအများဆုံး1500ကျော်သွားပြီးတော့400လောက်ပိုးတွေ့တယ်ဆိုတော့ပိုးတွေ့နှုန်းအနေနဲ့လည်း 9.5 လောက်ရှိတယ်။များများစစ်လို့တော့ပိုးတွေ့တယ်။တို့ရဲ့နောက်ခံယောဂတွေရှိနေတယ်လို့ကြတော့တလက်စားတဲ့နောက်ခံယောဂတွေပါစိတ်ချအောင်ကုသမှုပေးတာဖြစ်တဲ့အတွက်တို့အနေနဲ့ဆေးရုံမှာ21ရက်နေဖို့ဖြစ်ပါလေ။ဒါကြောင့်မို့ဆေးရုံဆင်းတဲ့သူတွေပိုးတွေ့ရှိဆိုအဖြစ်တက်တဲ့လူအားဆိုရင်တော့ခုတည်းက demand နဲ့ supply ကတော့ကွာခြားနေတော့မယ်ရှိပါသေးတယ်နော်။ကိုဗစ်ကူးသရေးဌာနကိုဗစ်ကူးသရဲ့ဆေးရုံကနောက်ထပ်၄ရုံထပ်တိုးချေတာလေဒါတွေကိုပို့ပြီးတော့ထားနိုင်ဖို့အတွက်ဆောင်ရွက်နေရမှာပေါင်ကြီးရဲ့ဝီဘာကြီးတောင်းကလာရန်ကုန်ဆေးရုံကြီးရဲ့သင်္ကန်းကျွန်းဆေးရုံကြီးရဲ့အင်းစိန်ရဲ့ဒီမှာမြောက်ကလာဆေးရုံကြီးရဲ့ပေါ့နော်ဒီ၄ကိုထပ်ပြီးတော့တိုးချေတယ်ဒီနေ့ဆိုလို့ရှိရင်ရန်ကုန်ဆေးရုံကြီးမှာစထားတယ်ပြည်ယာဆန်တာကိုလည်းဒီနေ့ညနေ6နာရီမှာစလက်ခံမယ်အဲဒါမျိုးတွေလည်းရှိတယ်ပေါ့နော်သူပြည်စုကူးသဖို့လိုအပ်တဲ့လူနာတွေကိုကူးသပေးနိုင်ဖို့အတွက်ကတော့တော်တော်လေးကိုအနေထားရဆိုလို့ရှိရင်အားကောင်းလာပြီလို့ပြောလို့ရပါတယ်
အခုဆိုရင်ကိုဗစ်ကြောင့်သေဆုံးမှုက600နီးပါးထိရှိလာနေပြီဖြစ်လို့ပြည်သူအနေနဲ့မိမိတို့မှာကိုဗစ်ရောဂါလက္ခဏာရှိတဲ့ဆိုရင်အသက်ဆုံးရှုံးမှုမဖြစ်အောင်အရေးပေါ်ဆေးကုသမှုခံယူကြပါလို့လည်းဒေါက်တာခင်ခင်ကြီးကတိုက်တွန်းပါတယ်
။နောက်ထပ်ခုစီစဉ်နေတဲ့တစ်ခုရှိပါတယ်။ဒါကတော့ self reporting ပါ။ self reporting ဆိုတာကတော့လူနာဝေဒနာခံစားနေရတဲ့သူကိုယ်တိုင်ဝေဒနာခံစားနေတာကိုယ်တိုင်သတင်းပို့တဲ့စနစ်ပေါ့နော်။ကျွန်တော်တို့က contact tracing လို့ခေါ်တဲ့ရောဂါရှိတဲ့သူတွေကိုခြောက်ဝေထောက်လန်းတဲ့အခါမှာဒါဆိုအများကြီးထောက်ကူပြုမှာဖြစ်ပါတယ်။သေဆုံးမှုရောနိုင်တာရောဖို့အတွက်ကုသပေးနေတယ်လို့ပဲလိုအပ်တဲ့ထောက်ကူပစ္စည်းတွေအောက်ဆီဂျင်ပိုက်လိုင်းတွေအောက်ဆီဂျင်ပလန့်တွေဖြည့်ဆည်းလို့ဆောင်ရွက်လဲရှိပါတယ်ဒါကြောင့်မလို့ယောဂဆိုးမှဆေးရုံလာဖို့ဒါမျိုးတွေမလုပ်သင့်ပါဘူးသေးတာကြီးလည်းအများကြီးရှိပါတယ်ဘလို့မှကျန်းမာရေးဝန်ထမ်းတွေကယ်ဆယ်လို့မရပါဘူးဒါကြောင့်မို့ဆေးရုံဆော့ဆော့ရောက်ဖို့ဆိုတာကအလွန်အရေးကြီးပါတယ
်ယောဂကူးစက်မှုတွေမပြတ်နှက်ရအောင်ပြည်တွင်းကူးစက်မှုများပြားနေတဲ့ပြည်내နဲ့တိုင်းရဲ့နေဆက်ချင်းကူးလူဆက်ဆံမှုတွေမှာအထူးကူးစိုက်ဆစ်ဆင်းနေသလိုပြည်သူလူထုကြားမှာလည်းကူးစက်မှုကာကွယ်ရေးအထူးကြက်မှတ်ဆောင်ရွက်နေပါတယ်လို့ AR တိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါတယ
်ကျွန်တော်တို့ကတော့အဓိကတော့ဝင်ပေါက်တွေနေဆက်ဝင်ပေါက်အကုန်လုံးဆစ်နေတဲ့တင်လေဘက်တို့ရေလမ်းဘက်တွေလည်းရှိတယ်ဒါလည်းအဝင်တွေလည်းကျွန်တော်တို့ခုတော့ကြက်မှတ်မှတ်လုပ်နေတယ်ကူးစက်မှုတွေလည်းတိုးစုံမှုတွေပြောင်းအဓိကတော့လူစုလူဝေလုံးဝရှာမယ်ကျွန်တော်ခုလောတော့အများပြည်သူကြုံတဲ့ရင်းနေတော့ပိတ်ထားတယ်ပေါ့နော်
အော်တိုဘာလ9ရက်နေ့ည8နာရီနောက်ဆုံးစီးရီးအရာကတော့နိုင်ငံတော်ဝန်ကိုဗစ် -19 ရောဂါပိုးတက်ခွဲအတည်ပြုသူ 23,906 ဦးထိရှိလာနေပြီးသေဆုံးမှုပေါင်းက 966 ဦးထိရှိလာနေတာဖြစ်ပါတယ်ရှင်ကျွန်မစုမမ